Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ29ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မောင်တော်ဒေသမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ရှိနေပြီးသေဆုံးသူ104ဦးထိရှိသွားပါပြီ။အမေရိကန်ပြည်ထောင်စုတက်ကဆစ်မှာတော့မုန်တိုင်းကြောင့်ဒုတိယအမျိုးသမီးတဦးထပ်ပြီးတော့သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာရခိုင်ပြည်နယ်မြောက်ပိုင်းဒေသကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့ထောင်နဲ့ချီတဲ့ဒေသခံတွေရဲ့အခြေအနေနဲ့ပတ်သက်လို့
ဒီမှာနောက်ဆုံးဖြစ်တဲ့နေရတာကနေရာတွေမှာပြိုပြေးပြင်းနေတယ်ဟုတ်လားမောင်တော်ကနေပြီးတော့ကျွန်တော်တို့ဦးစီတော်ကိုဒီကခိုးလုံးပေါ်လာတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေထောင်ကျော်ဖြစ်နေပြီကျွန်တော်တို့ဒီမှာလက်ကျွန်တော်တို့ဒုက္ခတွေတွေထောင်ကျော်ဖြစ်နေပြီအဲ့အရာတွေကိုစားရတောင်းရရနိုင်ဖို့အတွက်ဒီဒီနေအစိုးရကိုလည်းကျွန်တော်တို့တောက်ဆိုကြည့်ပါလေဒီထောင်စုအစိုးရကိုလည်းကျွန်တော်တို့တောက်ဆို
ဘူးဒီတောင်ဘက်ကဒုက္ခတွေကိုလိုက်လံကူညီပေးနေသူတို့ပြောသွားတာပါအပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါ့အပြင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုအကြောင်းနဲ့ပတ်သက်ပြီးဆိုင်ဘာလုံခြုံရေးကျွမ်းကျင်သူတွေရဲ့ရှင်းပြချက်အကြောင်းနဲ့ပြင်ဒီခန္ဓာကိုယ်ကြံ့ခိုင်မှုကိုစောင့်ကြည့်တိုင်းတာတဲ့ခင်မီကရိယာတို့ရဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုတက်ကဆစ်ပြည်နယ်အရှေ့တောင်ပိုင်းမှာဝင်ရောက်တိုက်ခိုက်နေဆဲဖြစ်တဲ့အပူအမ်းမုန်တိုင်းဟာဗီကြောင့်မနေ့စနေနေ့ကတဦးထပ်မံသေဆုံးခဲ့ရတာကြောင့်သေဆုံးသူ2ဦးရှိသွားပြီဖြစ်ပြီးရေကြီးရေလွှမ်းမှုတွေနဲ့လေဆင်နှာမောင်းချရောက်တာတွေကြောင့်ဒေသခံတွေအတွက်တော့အန္တရာယ်ရှိနေဆဲအခြေအနေဖြစ်ပါတယ်ဒုတိယမြောက်သေဆုံးသူကအမျိုးသမီးတဦးဖြစ်ပြီးဟူစတန်မြို့အနောက်ပိုင်းမှာရေကြီးနေတဲ့လမ်းမပေါ်ကိုကားတက်ကနေဆင်းခဲ့ပုံရတယ်လို့အာနာပိုင်တို့ကပြောပါတယ်ပြီးခဲ့တဲ့တောက်ချာနေတော့က Rockport မြို့ကအင်တလုံမီလောင်နာမှာတဦးသေဆုံးရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ညနေခင်းပိုင်းကဆလို့ Houston မြို့တွင်မှာအနည်းဆုံး၄နာမောင်း9လုံးချရောက်ခဲ့တယ်လို့အမျိုးသားရာသီဥတုဌာနကအတည်ပြုပါတယ်။ Texas မြို့စိတ်ကန်းကိုတော့အပြက်စီးတွေကောက်ယူအပြီး24နာရီနဲ့48နာရီအတွင်ပြန်ဖွင့်နိုင်မယ်လို့ခန့်မှန်းပြောဆိုထားပါတယ်။မုံနှဲစားပြီးချင်းကပ်လာခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေ့ကဆလို့စိတ်ကန်းကိုပိတ်ခဲ့ရတာပါ။မုန်တိုင်းဟာဗီကြောင့်သေဆုံးသူ2ဦးရှိခဲ့ပြီးအနည်းဆုံး14ဦးထိခိုက်ဒဏ်ရာရပါတယ်။ဒီအေရိယာတွင်းမှာဒေသခံတွေကတော့သေဆုံးထိခိုက်မှုတွေတိုးလာမယ်အရေးပေါ်စိုးရိမ်နေကြပါတယ်။မုန်တိုင်းတံခံထားသူတွေထပ်ပြီးတွေ့ရအောင်မယ်လို့လဲ Texas အာနာပိုင်တို့ကခန့်မှန်းထားတာပါ။ကန်ယူတန်းတစ်လျှောက်ကဒေသတွေမှာအပြင်းအထန်မိုးရွာနေစေဖြစ်တာမို့စိုးစိုးဝါးဝါရေကြီးမဲ့အရေးကအဓိကစိုးရိမ်ချက်တစ်ခုအဖြစ်ရှိနေစေပဲလို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကမနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆယ်စုနှစ်တခုကျော်အတွင်းအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဟာဗီကြောင့်တနာယီကို၄တိုင်နှုန်း209ကီလိုမီတာနဲ့ကုန်းတွင်းကိုစိုက်တင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာအာရမပြူချင်းမှုနဲ့ပြစ်ဒဏ်ချမှတ်ခံရတဲ့ဘာသာရေးဂိုင်းဆရာဂူရူဂျီရမ်ရာဟင်းစင်းကိုထောက်ခံသူထောင်ပေါင်းများစွာဟာတနင်္ဂနွေနေ့ကစပြီးသူ့ရဲ့ဌာနချုပ်ကနေစတင်ထွက်ခွာနေပြီဖြစ်တဲ့အတွက်စစ်တပ်နဲ့ထိတိုက်တွေ့တာတွေအဆုံးသတ်သွားပြီဖြစ်ပါတယ်ပြီးခဲ့ရက်ပိုင်းကကျန်းဖက်ဆန္ဒပြမှုတွေအတွင်း36ယောက်တည်ဆုံးပြီး300လောက်ဒဏ်ရာရပြီးတဲ့နောက်အာဏာပိုင်တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပန်ကြားခဲ့ပြီးဆန္ဒပြတဲ့သူတွေဘက်ကလည်းလူစုခွဲဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်စင်ကိုတော့အာရမပြုချင်းမှုနဲ့တနင်္လာနေ့မှာပြစ်ဒဏ်ချမှတ်သွားမှာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေအနေနဲ့အဲ့ဝင်ထဲမှာရှိမယ်ဆိုရင်ပြဿနာတွေပိုပြီးတော့ဖြစ်လာနိုင်တယ်လို့အာဏာပိုင်တွေဘက်ကဆိုရင်ခဲ့တာဖြစ်ပါတယ်ပန်ချူကာမြို့တရားရုံးကစင်ကိုသူ့ရဲ့နောက်လိုက်နှစ်ဦးအပေါ်အာရမပြုကျင့်မှုနဲ့အပြည့်ရှိကြောင်းမဆုံးဖြတ်ခင်တရက်အလိုမှာအဒီကယုံတွေစတင်ဖြစ်ပွားခဲ့တာဖြစ်တယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိမ်နောက်ကျန်းဖတ်တဲ့လူအုပ်ကအစိုးရအဆောက်အုံတွေကိုမီးရှို့ခဲ့ပြီးသတင်းတောက်တွေနဲ့ရဲတွေကိုလည်းတိုက်ခိုက်ခဲ့ပါတယ်။ရဲကလူစုခွဲတဲ့အနေနဲ့မီးသပိုက်တွေမြေရီယူဘုံတွေအသုံးပြုလူစုခွဲပြီးနောက်ပိုင်းမှာတော့အဒီယုံနေနှိုင်းဖို့ကြိုးပမ်းတဲ့အနေနဲ့မိုးပေါ်ထောင်ပြီးတော့တနက်ပြစ်ပေါက်ခဲ့ပါတယ်ခင်ဗျာ။
လဗနန်နဲ့ဆီးရီးယားနယ်စပ်တစ်လျှောက်မှာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတိုက်ခိုက်ချေမှုန်းနေတဲ့လဗနန်စစ်တပ်ကတစ်ဖက်သားအပြစ်ခတ်ရစဲရည်ကြီးညာလိုက်ပါတယ်စစ်သွေးကြွတွေထိမ့်သိမ်းထားစေလို့ယူဆထားတဲ့2014ခုနှစ်ဩဂုတ်လကပြန်ပြီးဆွဲခံခဲ့ရတဲ့လဗနန်စစ်သား9ဦးတို့အရေးညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်လဗနန်ဒေသစံတော်ချုပ်မင်းနဲ့9နာရီမှအပြည့်အခတ်ရက်စဲရေးစတင်ကြောင်းစစ်တပ်ကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါရတယ်။ Eddie Data Ringa Islamic Soya IS Apuego Taikani Tade Lebanon Situa also Hezbollah Syria Citadogale Pieka Yesi Ginya Tabare Longere Tonika Lebanon Nisamu Arsel Yogo Islamic Soya IS Situitari Tincho Kepide now Lebanon Setane Yetapo and Tonsego Pianbi Sweta Gerapsi Pare Direga Liugo, IS Apuega, Tapie Kevare, now to Ugaro, Tanya Jabido, Quelun Kehabare, Natausangagune, Dizema Lamaro, a Jena Lele ye season, Pantadu, such a Udu, Pianle Lumia Lagera Psepare.
Iranga and Nomio Banga, IS Islamic Situjari, Lao Jaya, Nede, Tel Afamugo, Piana de Ubi, Mulegon Bau and Ottoman Kia, Yedaji, a Kalmuma. Alongside 2-9 Library, a jump per mood type of Yeta Poriga, Yeda near Bastian Kay Nego, Isla Oganipia, you get be Yeda Boma, Alan, Lun 2-9 Babilo, Iraq, Pudra Setana Yoga, Tinaja Tobia Mare, New York Conasayaga, Nongo, Pian, Lope 9 Library, Janet Pinegule, Majagian, Lumia, Doma, Pidello, Iran Nangajai, when ye Ibrahim El Jafariga, Pinan Nangajai, when ye Yon Eve Ledriane. ပြင်သစ်ကာကွယ်ဝန်ကြီးတို့နဲ့ဘက်ဒက်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အီရတ်နိုင်ငံမှာလာမယ့်စက်တင်ဘာလရက်နေ့အင်းနေမှာအင်းနေအပီမာဒီမျိုးကိုပြန်လည်တည်ယူနိုင်မယ်လို့မျှော်လင့်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ISO အခိုင်အမာခြေကုပ်ယူထားတဲ့မိုးဆိုးမျိုးနောက်ဖက်မိုင်90လောက်နေရာစီးရီးယားနဲ့မိုးဆိုးကြားတိရှိတဲ့တောင်အာဖာမျိုးကိုပြန်တည်ယူဖို့ဩဂတ ဒီမျိုးထဲမှာရှိနေသေးတယ်လို့ဆိုပါတယ်ဒီမျိုးနဲ့လူတူကိုလည်း2014ခုနှစ်ကတော်အဖာမျိုးကိုတည်ယူထားတဲ့အဲစစ်သွေးကြော်တွေကချင်းချောက်ထားတာဖြစ်တယ်လို့ကုညီရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ
View American တဲ့ ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ 6:00ကနေ 8:00အထိ လိုင်းဒိုမီတာ 70 kHz 1683 လိုင်းဒိုမီတာ 19 kHz 15965 လိုင်းဒိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင် ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်လူပေါင်း100လေးဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်အဖွဲ့ဝင် 12 ဦးကြာဆုံးပြီးအရသား31ဦးတို့သေဆုံးခဲ့ရပြီးဖြစ်သလိုအကြမ်းဖက်တမာခုနှစ်ဆက်ကိုဦးကိုအသေးရမိတဲ့အကြောင်းဖော်ပြထားပါတယ်။အကြမ်းဖက်မှုတွေအတွင်နောက်ဆုံးတပ်ဖြတ်ခံရမှုကတော့မောင်တော်မြို့နယ်မြို့တကြီးရွာအနီးမှာဟိန္ဒူဘာသာဝင်မိသားစု 12 ဦးထက်ကခြောက်ဦးတို့ကိုအကြမ်းဖက်တမာတွေကတနက်နယ်ပြစ်ခတ်တာကြောင့်သေဆုံးခဲ့ရပြီးနှစ်ဦးထိခိုက်ဒဏ်ရာရပြီး 4 ဦးလွတ်မြောက်တယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ ပြီးခဲ့တဲ့ကြာသပတေးနေ့ညသကောင်းကျော်အချိန်မောင်တော်ဒေသတွင်ဒေသ24ခုကရဲစခန်းတွေရဲကင်းတွေကိုအကြမ်းဖက်သမားတွေကတပြိုင်တည်းတစ်ချိန်နဲ့တိုက်ခိုက်ခဲ့တာလို့မြန်မာအစိုးရကသတင်းထုတ်ပြီးအခုအချိန်ထိတိုက်ခိုက်ခံရတဲ့ကင်းစခန်းပေါင်း30ရှိသွားပြီဖြစ်ပြီးလက်နက်ငယ်တချို့လည်းဆုံးရှုံးရကြောင်းပြောဆိုထားပါတယ်။တောင်ပစာကျေးရွာအစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားများပိတ်ဆို့ထားချိန်မှာ ING.O နိုင်ငံတကာအကူအညီပေးရဲ့အဖွဲ့အစည်းတွေကဝန်ထမ်းတွေပါတယ်ဆိုတဲ့သတင်းတွေကိုလည်းမြန်မာအစိုးရကအတည်ပြုနိုင်ဖို့ဆက်လက်ဆောင်ရွက်နေတယ်ဆိုပြီးဒီကနေ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသမှာ ERSC နဲ့အစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားတွေကိုအကြမ်းဖက်အုပ်စုအဖြစ်မြန်မာအစိုးရကကြီးညာထားပြီးဖြစ်တာကြောင့်ဒီအဖွဲ့တွေကိုထောက်ခံအားပေးကူညီရရောက် ယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်ရှင်
။တခိုင်းပြည်နယ်မှာဖြစ်ပွားနေတဲ့ကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံဒုက္ခသည်လူ4000လောက်ကိုကယ်တင်ထားတယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။တချိန်ထဲမှာပဲရခိုင်မှာရှိနေတဲ့မွတ်စလင်တွေဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ဆိုရတပ်ဖွဲ့နဲ့အဲ့မှာရှိတဲ့မွတ်စလင်အကြမ်းဖက်အဖွဲ့တွေမနေ့စနေနေ့ကမောင်တော်မြို့နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့မြန်မာဆိုရနဲ့ဒေသခံရခိုင်တွေဘက်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်အကြမ်းဖက်သမားတွေရဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးသူဥယျာဉ်ဟာ104ယောက်ရှိပြီလို့လည်းမြန်မာဆိုရကသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖြတ်ကူးသွားတယ်လို့ဆိုပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့နှစ်နိုင်ငံနယ်စပ်မှာတနက်တန်နေ့ကြားရတယ်လို့ရိုက်တာသတင်းကဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုဖြတ်ကူးသွားတယ်လို့ဆိုပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့နှစ်နိုင်ငံနယ်စပ်မှာတနက်တန်နေ့ကြားရတယ်လို့ရိုက်တာသတင်းကဖော်ပြပါတယ်ခင်ဗျာတရုတ်နိုင်ငံတောင်ပိုင်းကိုဒီကန ကျွန်းရဲ့အနောက်ပိုင်းကိုလေတိုင်နှုတ်တနအီကိုကီလိုမီတာ
비게레보투니동아로타이폰모다이하이도
ခန်းစစ်ကောင်းတဲ့မိဝဲသားကတဖြည်းဖြည်းနဲ့အသာစီးရခဲ့ပြီးဆဲကြီးမှာမိဝဲသားကတိုင်ပွဲရက်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမှတ်တင်ကြည့်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေနဲ့အရင်ဆုံးစပါ ထောင်ချီတဲ့ဒေသခံတွေအတွက်အရေးပေါ်စာနာရိက္ခာလိုအပ်နေပြီးအသက်အန္တရာယ်လုံခြုံရေးကလည်းအထူးစိုးရိမ်စရာအနေထားဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုဥပဒေအရတီတီရရောက်ရေးယူဖမ်းဆီးဖို့လိုသလိုဒေသတွင်းမတည်ငြိမ်မှုတွေကြောင့်အသက်လွတ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုလည်းလူမျိုးဘာသာမရွေးဥပဒေနဲ့အညီဆောင်ရှောက်ကာကွယ်ပေးဖို့ရခိုင်အကြံပေးကော်မရှင
မေယူဒေတာတွင်ကမောင်နောဘူးတီတော်ရသေးတော်ကရဲစခန်းလုံညုံရဲရဲကင်းနေမြကန်တပ်ဌာနချုပ်စားတဲ့စခန်းနေရာ30ကိုတပြိုင်နက်သေးဆိုသလိုအစောရောက်ကြဖတ်သမားတွေကလူအား3ပြီးအကြမ်းဖက်တိုက်ခိုက်ခဲ့ကြပါတယ်အခုချိန်ထိလည်းနေမြရှင်းလင်းနေတဲ့စစ်ကြောင်းတွေကိုတိုက်ခိုက်မှုတွေရှိသလိုကားတွေကိုမိုင်းခွဲမှုတွေရှိပြီးဒေတာတွေမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေတာခံတွေကိုလည်းအကြမ်းဖက်တိုက်ခိုက်သူတွေကလိုက်လံတပ်ဖြတ်မှုရှိတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရသေးတော်ဘူးသီးတော်နဲ့မောင်တော်ဒေတာကပြည်သူတွေဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခုဆိုရင်ထောင်ချီပြီးရှိလာနေပြီဖြစ်လို့သူတို့အတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်ပြီးအဓိကအရေးကြီးဆုံးကတော့ခိုးလုံနေစဲနေရာတွေအထိလုံခြုံရေးအင်အားတွေချထားပေးဖို့ဘူးသီးတော်မြို့နယ်ကအုပ်ချုပ်ရေးမှုတွေနဲ့ဒုက္ခသည်တွေရဲ့အရေးညှိနှိုင်းဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP ရဲ့ဒုက္ခရာဦးတန်းနိုင်ကထောင်ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေအခုလိုပြောပြပါတယ
်ဒီမှာနောက်ဆုံးဖြစ်ပျက်နေရတာကနေရာတွေမှာပျို့ပြည့်ဖြစ်နေတယ်မောင်နှားနေပြီးတော့ကျွန်တော်တို့ဘူးသီးတော်ကိုဒီမှာခိုးလုံဖို့လာတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေထောင်ချိုဖြစ်နေပြီကျွန်တော်တို့ဒီမှာလက်အဲ့ဒါတွေကိုစားရေးတောင်းရေးရနိုင်ဖို့အတွက်ဒီတည်နေအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိပါတယ်ဒီထောင်စုအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိပါတယ်ဘောမောဆိုရင်ဒီလူတွေနေဖို့ထိုင်ဖို့စားဖို့တောက်ဖို့ကဟာအများကြီးအခက်အခဲဖြစ်နေတယ်မိုးရွာဒီလေမိုးရွာဒီဆိုတော့အဲကျွန်တော်တို့ကလုံချိုရေးကိုကြည့်ကြည့်ရရလုံးဆိုရှိနေအခုလုံသွားတဲ့အကျန်းဖားသမားတွေကိုပေါ်တော့ပြီးတော့ရေးယူနေရှင်တယ်ကျွန်တော်တို့ကလည်းကျန်းမာသမားတွေကိုဒီလိုက်ပြီးတော့အကုန်လုံးရှားလို့ပေါ်ထုတ်လို့မရရင်တော့ကျွန်တော်တို့ဟုတ်လားတိုင်းရင်းသားအနေနဲ့ဒီနေရာမှာရစ်တွေကိုအရင်မလွေဘူးခင်ဗျာ
မောင်တော်ဘက်မှာတော့လုံချုံရေးအဖွဲ့တွေနဲ့တိုက်ခိုက်မှုတွေရှိပြီးစာတင်ကြောင်းဖုံးတော်ကြီးကြောင်းတွေပါဝင်နေနေကိုဖျက်ဆီးမိရှို့မှုတွေရှိပါတယ်ဒီကနေ့မောင်တော်မျိုးကမီးလောင်နေတဲ့အခြေအနေကိုတော့မောင်တော်ဒေသခံတဦးကအခုလိုပြောပြပါတယ
်မီးရှို့နေတယ်ခင်ဗျာဟင်းလို့ရောမီးရှို့နေတယ်ဒီဘက်လုံချုံကွင်းနဲ့ဟိုလုံချုံမီးကိုညှိကနေရတယ်ဒီဘက်မှာရှို့နေ ေတာကိုမြို့မရှိမှာအဲဒီဘက်ဒီဘက်ကတော့မင်းကြီးကိုသွားရတော့ဗောကိုလိုအိမ်မပါဖို့အတွက်ပဲကြိုးစားရတော့ဗော
အစိုးရစံဖတ်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်ဆိုင်ရာစံပေးကော်မရှင်ရဲ့အပိသက်အစီရင်ခံစာထွက်ရှိခြင်းနဲ့ချိန်သားကိုက်လှုပ်ဆောင်မှုဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်အခုလိုမျိုးအစံဖတ်မှုတွေကိုလှုပ်ဆောင်တဲ့အစံဖတ်သမားတွေကိုထိရောက်စွာရေးယူဖို့လိုတယ်လို့ဒေသရင်းမတည်ငြိမ်မှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုလူမျိုးဘာသာမရွေးဥပဒေအဆောက်အအုံအကာအကွယ်ပေးတဲ့လို့ရခိုင်ပြည်နယ်အစံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ကလည်းအကြံပြုပါတယ
်အဲဥပဒေတိုင်းလုပ်ပေးပါနောက်ပြီးတော့ပြည်မှုကျူးလွန်လူတွေပြည်မှုကျူးလွန်လူပါအပြစ်မဲ့သူတွေအပြစ်မဲ့သူပါလူမျိုးဘာသာဆိုတာဥပဒေရမှာမရှိပါဘူးအဲ့တော့ဥပဒေချိုးပေါက်တဲ့ပြည်မှုကျူးလွန်လူကိုဥပဒေချိုးပေါက်သူအတိုင်းဥပဒေရဲ့စိတ်ကမှုပါအတိုင်းတိတိကျကျပြတ်ပြတ်သားသားအရေးယူပါမချိုးပေါက်သူများကိုလည်းဥပဒေရကာကွယ်ပေးဖို့အတွက်တာဝန်ရှိပါတယ်ဒီအချက်ကသတင်းအချက်အလက်တွေခိုင်နှုံမှုလို့ရတယ်ဘာပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ပြောရမယ်ဆိုဥပဒေစိုးမိုးရေးအဓိကကြပါတယ်ဥပဒေစိုးမိုးရေးကိုအတိအကျဆောင်ရွက်ဖို့ပြည်မြတ်တက်ကဆောင်ရွက်ဖို့အဲ့ဒါလေးပဲကျွန်တော်ကြံပေးချင်ပါတယ်
ရခိုင်ပြည်နယ်ဘူးစီတောင်နယ်မောင်တော်ဒေသကိုကွင်းဆင်းလေ့လာခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကတော့ရေးပေါ်ခြေနေဖြစ်လာနေတဲ့ရခိုင်ပြည်နယ်ကိုအင်အားတိုးချပြီးအပြည့်အဝကာကွယ်ပေးဖို့တိုက်တွန်းတောင်းဆိုပါတယ
်အခုလိုနေပြီးတော့ကိုယ့်ရဲ့ကိုယ့်ရွာကိုယ့်အိုးအိမ်ကိုနေပြီးတော့ပြစ်ပြီးတော့မှထွက်ပြေးရတဲ့အခြေအနေကအင်မတန်ဆိုးရွားပါတယ်ရခိုင်ပြည်နယ်အရေးတည်နေပြီးတော့အကျန့်ဖက်အရေးနဲ့တကယ့်အရင်ဆိုင်နေရတဲ့အရေးကြီးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူတွေကိုအပြည့်အဝတာဝန်ရှိတဲ့သူဆိုလို့ရှိရင်ကာကွယ်ရေးဝန်ကြီးဌာနရှိပါမယ်ပြည်ထောင်ရေးဝန်ကြီးဌာနရှိပါမယ်နေဆက်ရေးဝန်ကြီးဌာနရှိပါမယ်လုံလောက်တဲ့အင်အားတွေနဲ့ပြည်သူကိုဆော့လျင်စွာကာကွယ်ပေးရမှာဖြစ်ပါတယ်ရှင်။တဆိုင်ရာတာဝန်ရှိတဲ့သူအနေနဲ့ကျမတို့ဒီမဟာဗျူဟာကြကြစီမံဖို့လိုပါမယ်။အခုထွက်ပြေးနေကြတဲ့ပြည်သူတွေကိုဘယ်လိုစီမံမလဲ။သူတို့ရဲ့စောက်ဝတ်နေရေးပြီးလို့ရှိရင်လုံခြုံရေးပါ။စောက်ဝတ်နေရေးရှိတိတိုင်းသူတို့လုံခြုံရေးမရှိဘူးဆိုလို့ရှိရင်ဒီစောက်ဝတ်နေရေးကလည်းလကားဖြစ်မှာပါရှင်။ဒါကြောင့်မလို့ဒီလက်ရှိအစိုးရရောဟိုတာဝန်ရှိတဲ့သူတွေနဲ့ကအရေးတကြီးညှိနှိုင်းဆွေးနွေးပြီးလို့ရှိရင်တခိုင်ပြည်သူလူထုကိုခွဲဖို့အတွက်သူတို့သဘောတူညီကြပါမယ်ရှင်။နံပါတ်၁လုံခြုံရေးကို24နာရီစောက်လျင်စွာခိုင်ပြည်သူလူထုစိုးရိမ်မပင်ဖြစ်နေတာတွေကိုဖြေရှုဖို့အတွက်နေပြီးတော့တရားရခိုင်နှုန်းအာမခံရရှိတဲ့ခိုင်ပြည်သူလူထုကိုကာကွယ်မှုပေးရပါမယ်။ဒါအစိုးရရောတာဝန်ရှိတဲ့ဝန်ကြီးဌာနတွေရောလုပ်ဆောင်ရမယ်အလို့ပါ။ဒုတိယချက်ကဘာလဲဆိုလို့ရှိရင်ရေရှည်စီမံကိန်းသူတို့မှာအစိုးရတရားမှာရှိရပါမယ်။တက္ကနာတစ်ခုကိုဖြစ်လာပြီးတော့မှနေပြီးတော့ဒီဆက်ချင်းဖြည့်ချင်းတဲ့ပုံစံမျိုးရှိတယ်လို့ရေရှည်တွေ့နေပြီးတော့တည်ရှင်းချက်ရှိရပါမယ်။ပြီးတော့မှသာနေပြီးတော့ဒီပြည်သူများကို24နာရီလုံခြုံရေးအာမခံချက်ပေးနိုင်တဲ့အရာကိုသူတို့အထူးတလေလုပ်ဆောင်ရမှာဖြစ်ပါတယ်ရှင်။ဟုတ်ကဲ
့။အခုလက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးဆောင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးတို့လူခိုရိုင်းတွေ့ဆုံပြီးဒုက္ခသည်တွေရဲ့အရေးကူညီဆောင်ရွက်ပေးဖို့အစီအစဉ်တွေဆွေးနွေးဆောင်ရွက်နေခြင်းနဲ့ဒေသနဲ့ထဲမှာပဲတက်ဆိုင်တဲ့လုံခြုံရေးတာဝန်ရှိတဲ့အဖွဲ့အစည်းတွေဘက်ကလည်းနည်းနည်းရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာရရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တန်မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရိုက်တက်တာအမှတ်855ကရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်ကုမ္ပဏီတွေနဲ့ကမ္ဘာတဝန်းကအစိုးရတွေကိုစိုက်ဘာကနေတိုက်ခိုက်တဲ့သတင်းတွေဟာအရင်ကထက်ပိုပြီးဒီနှစ်အတွင်းမှာထိတ်တန့်သတင်းဖြစ်လာနေပုံရပါတယ်စိုက်ဘာကနေခိုးဝင်တိုက်ခိုက်တဲ့ NDA ဟာအခုအခါဘာကြောင့်ပိုကြီးမလာတယ်ဘသူတွေကလုပ်နေတယ်ထိခိုက်မှုကိုတားဆီးဖို့ဒါမှမဟုတ်ရှော့ချဖို့ဘာတွေလုပ်နိုင်တယ်ဆိုတာကိုစိုက်ဘာလှုပ်ကြုံရေးကျွမ်းကျင်သူတွေကရှင်းပြထားပါတယ် VOA သတင်းတော် Elizabeth Lee ရဲ့သတင်းလွှာကိုကိုကြော်ကြော်တင်ကပြောပြပေးပါလိမ့်မယ်ရှင
်တရားစစ်တာလမ်းတွေကနေစီးပွားရေးလုပ်ငန်းကြီးတွေအထိကမ္ဘာပေါ်ကဘယ်သူမှစိုက်ဘာတိုက်ခိုက်မှုကနေအန္တရာယ်ကင်းတာမရှိဘဲတည်ထနာကပိုကြီးလာနေတာပါလူတွေရဲ့နေစဉ်ဘဝထဲမှာစိုက်ဘာချိတ်ဆက်မှုကပိုပိုပြီးနှစ်ဆိုင်လာတာနဲ့အမျှအန်ဒရယ်ကလည်းပူကြီးလာတယ်လို့အမေရိကန်မိမေလုံကြိုရေးဌာနကဂျိုနသန်ဟိုးမားကပြောပါတယ်
The internet is becoming more and more integrated into our lives every single day And we as citizens and we as corporations and governments
ငံသားတွေလုပ်ငန်းကြီးတွေအစိုးရတွေဟာပို့ပို့ပြီးအပြန်အလှန်ချိတ်ဆက်နေရတဲ့အမျှဆက်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးရဲ့ကြောရိုးတစ်စိမ့်တစ်ပိုင်းအဖြစ်အင်တာနက်ကိုအသုံးပြုနေကြပါတယ်။ဒါကြောင့်လည်းအန်ဒီရဲ့ပြည်ရင်သူတွေကတိုက်ခိုက်တာတွေပူပြီးဖြစ်လာနေရပါ။အ
င်တာနက်ပေါ်မှာဒီဂျစ်တယ်သတင်းအချက်အလက်တွေကိုပို့ပြီးမှီခိုအားထားလာတာကဥပဒေပြင်ပကဒုက္ခပေးခြင်းသူတွေအတွက်ငွေပိုရဖို့အကြောင်းဖြစ်လာတာပါ။ပြီးခဲ့တဲ့နှစ်က ransomware နဲ့ Android ပေးတဲ့ဖြစ်ရပ်တွေပိုဖြစ်ခဲ့ပါတယ်။ ransomware ဆိုတာကကိုယ့်ရဲ့ computer စနစ်ကိုပြန်ပေးဆွဲတယ်လို့သုံးမရအောင်လုပ်ထားပြီးငွေပေးမှပြန်ဖွင့်ပေးတဲ့ computer software တမျိုးပါ။ဒီလိုတိုက်ခိုက်တဲ့နည်းလမ်းတွေ internet ပေါ်မှာလွယ်တကူရလာတာကြောင့်လုပ်ဖို့ပူလွယ်လာတယ်လို့တောင်ပိုင်း California တက္ကသိုလ် computer စနစ်လုံခြုံရေးဌာနက Clifford Newman ကပြောပါတယ်။
It's becoming easier and easier in part because the toolkits needed to
computer စနစ်အများပြားကိုဖောက်ဝင်နိုင်တဲ့နည်းလမ်းတွေကို online ရာဇဝတ်လောကမှာပိုပြီးအလွယ်တကူရလာတာကတိုက်ခိုက်ဖို့ပိုပြီးလွယ်ကူလာတဲ့အကြောင်းတစ်ခုပ
ါကျူးလွန်သူတွေကိုခြေရခံလိုက်ရတာကတော့အလွယ်တဲ့ကိစ္စမဟုတ်ပါဘူးတိုက်ခိုက်ခံရတဲ့ပြည်ရတွေကိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုအကြောင်းကြားတာနေတယ်လို့ FBI ကယူဆပါတယ်ဒါ့အပြင်ဒီပြည်ရတွေကိုအကြောင်းကြားတာနဲ့ဆိုင်တဲ့ဖက်ဒရယ်နဲ့ပြည်နယ်ဥပဒေတွေကလည်းမရှင်းလာပါဘူး။စိုက်ဘာလုံခြုံရေးကျွမ်းကျင်သူ Clifford Newman က
We do think that reporting cyber intrusions is underreported to law enforcement whether it's the
FBI. စိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးဖြစ်တဲ့ကိစ္စအများပြားကဘယ်လိုအချက်လက်တွေပါသွားတယ်ဆိုတာသူတို့သိချာမသိတာပါ။လူပုဂ္ဂိုလ်တွေနဲ့ဆိုင်တဲ့သတင်းအချက်လက်တွေပါသွားလားဆိုတာမသိပါဘူး။သိတဲ့လောက်ကတော့တယောက်ယောက်ကကျွန်တော်တို့ကွန်ပျူတာစနစ်တဲ့ကိုဝင်သွားပါတယ်လို့ဆိုပြီးရွေကျက်ရှိရှိမတိကျွံ့ကြွန်ထားတာမျိုးတွေလည်းရှိနိုင်ပါတယ်
။ဖောက်ဝင်သူတွေထဲမှာငွေလိုချင်လို့လုတဲ့လူတွေကနေပထဝီနိုင်ငံကြီးရွေကျက်နဲ့လုတဲ့လူတွေထိအမျိုးမျိုးရှိတယ်လို့ FBI ဘက်ကဂျွန်ဘရောင်းကပြောပါတယ်
။ Clearly there are nation states that are involved in cyber activity and who are interested in stealing our
ကျွန်တော်တို့ရဲ့ကုန်သွယ်လုပ်ငန်းလျှို့ဝှက်ချက်တွေ၊ကုမ္ပဏီတွေကလုပ်နေတဲ့ပိုင်ဆိုင်မှုဆိုင်ရာသတင်းချက်လက်တွေ၊အစိုးရလျှို့ဝှက်ချက်တွေကိုခိုးခြင်းလို့လုပ်တဲ့နိုင်ငံတွေတေချာပေါက်ရှိနေပါတယ်လို့ဂျွန်ဘရောင်းကပြောတာပါ။ဒါကြောင့်လည်းတိုက်ခိုက်ခံရမလားဆိုတာထက်ဘယ်တော့ဖောက်ဝင်ခံရမလဲဆိုတာကအဓိကအချက်ပါပဲ။ဘူပေါင်းလုံဆောင်တာကအဓိကကြပြီးအဲ့ဒါဆိုရင်တိုက်ခိုက်မှုတစ်ခုမဖြစ်ခင်မှာအစီအစဉ်ချထားနိုင်မယ်လို့ FBI ကပြောပါတယ်။နောက်နည်းတစ်ခုကတော့ဝက်ဘော်ကစနစ်တွေကိုဘယ်လိုပုံစံထုတ်မယ်ဆိုတဲ့အပေါ်ပြန်စဉ်းစားပြင်ဆင်ဖို့ပဲဖြစ်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်က Clifford Newman ကကြံပေးပါတယ
် Understand that individuals are going to get in but make sure that the structure of the systems are designed
ပြည်ရောက်ကဖောက်ဝင်လာနိုင်တယ်ဆိုတာနားလည်ထားပြီးထိခိုက်မှုဖြစ်လာရင်ပြန်မသွားပဲထိန်းချုပ်နိုင်အောင်စနစ်ကိုပုံစံထုတ်တိစောက်ထားဖို့ဖြစ်ပါတယ
်အဲဒီလိုသာဆိုစနစ်တစ်ခုရဲ့အပိုင်းတစ်ပိုင်းကိုဖောက်ဝင်ခံရရင်စနစ်တစ်ခုလုံးကိုထိခိုက်မသွားပဲဆက်ပြီးလေပတ်လှုပ်ဆောင်နေနိုင်မှာပဲဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းတင်ပြခဲ့တာပါရှင်အခုတော့အားကစားဆန်ရသတင်းလွှာတပုတ်ကိုတင်ပြပေးပါမယ်ခနာကိုချန့်ခိုင်မှုကိုစောင့်ကြည့်တိုင်းတာတဲ့ကြိယာတွေပို့ပြီးတော့တေးငယ်လာနေတဲ့အများထိတ်တန့်ကြေးစားအားကစားကလပ်တွေကလည်းတကယ်ပွဲချိန်အတွင်းမှာကစားသမားတို့ရဲ့ဆွမ်းဆောင်ရည်ကိုစောင့်ကြည့်တာရဲ့အကျိုးအများတွေကိုတွေ့လာနေရပါတယ်ပြည်တိုင်းမှာရှိတဲ့ဘောလုံးအသင်းတွေဟာကစားသမားတို့ရဲ့ဆွမ်းဆောင်ရည်အများအပြားကိုတိုင်းလို့ရတဲ့ training ဝတ်စုံကိုဆန့်တလာနေကြပါတယ် VOA သတင်းတော် George Putte သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါလိမ့်မယ်ရှင်
West Brom ဘောလုံးသမားတွေဟာလက်ကျင့်မှုတွေတွင်သူတို့ရဲ့ချက်ခိုင်မှုကိုစောင့်ကြည့်တဲ့အသင်းရဲ့နည်းပညာကိရိယာကိုတတ်ထားတဲ့ training ဝတ်စုံကိုဝတ်ပြီးတော့လက်ကျင့်ခဲ့ကြတယ်လို့ West Brom အသင်းရဲ့ချက်ခိုင်မှုနည်းပညာ Matthew Green ကပြောပါတယ
် Inside that unit there is an accelerometer, a GPS unit, a magnetometer and a gyroscope. So altogether
ကိရိယာထဲမှာအရှိန်တိုင်းတာ GPS ဒီနေရာပြတာတန်လိုက်ဆွဲရတိုင်းတာခန္ဓာကိုယ်ဟန်ချက်ကိုတိုင်းတာတွေပါဝင်ပြီးအဲဒီကနေလေ့ကျင့်မှုတွေအတွင်းကစားသမားရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့မတူတဲ့လေ့ကျင့်မှုမှတ်တမ်းအချက်အလက်တွေအများပြားကိုကျွန်တော်တို့ရပါတယ်
။ကွင်းမေးမှာရှိတဲ့ကွန်ပျူတာ laptop ကိုပို့လိုက်တဲ့သတင်းအချက်အလက်တွေထဲမှာကစားသမားတယောက်ချင်းစီရဲ့ပြည်တဲ့အကွာအဝေးအမြန်နှုန်းဗက်ပြောင်းပြည်တဲ့အချိန်ရေအတွက်အချိန်မျက်နှာအချိန်လျှော့တာနဲ့နှလုံးခုန်နှုန်းတွေပါဝင်ပြီးတော့တစ်စက္ကန့်ကိုအချက်အလက်ပေါင်း1000လောက်ပို့နိုင်တယ်လို့ Magic Green ကပြောပါတယ်။
That allows us to have discussions in real time with coaches in terms of how the session might be progressing. Is it as we planned? If not,
ဒီချက်ကြောင့်လက်တွေ့လေ့ကျင့်နေတဲ့အချိန်မှာကျွန်တော်တို့အနေနဲ့လေ့ကျင့်မှုတွေကိုဘယ်လိုတိုးတက်အောင်လုပ်နိုင်မလဲဆိုတာကိုနည်းပြတွေနဲ့တိုင်ပင်လို့ရစီပါတယ်။စီစဉ်ထားသလိုဟုတ်သလားမဟုတ်ဘူးလား။တကယ်လို့မဟုတ်ဘူးဆိုရင်အခုထက်ပိုကြာကြာနေပြီးလေ့ကျင့်မှုတွေပိုလို့ရမလား။ဒါမှမဟုတ်ငကိုစီစဉ်ထားတဲ့အတိုင်းမဟုတ်ပဲရှော့ချဖို့လိုသလားဆိုတာတွေကိုတိုင်ပင်လို့ရပါတယ်။
ကစားသမားတွေရောက်တဲ့နေရာကို GPS အစာကွင်းပေးပတ်ပတ်လည်မှာ စက်ကရီယာတွေထားပြီးတော့တိုင်းတာပါတယ်အခုလောလောဆယ်မှာတော့အားကစားသမားတွေဟာဒီပစ္စည်းတွေကိုလက်ကျင့်မှုတွေအတွင်းမှာပဲဝတ်ဆင်အသုံးပြုနေကြပေမဲ့နီးပြတွေကတော့ပွဲတွေမှာသုံးဖို့လည်းစဉ်းစားနေကြပြီဖြစ်တယ်လို့Maggie Green ကပြောပါတယ
် I think as the unit evolves you'll see it become the complete norm for them to wear it in matches as well which at the minute is some clubs
ဒီပစ္စည်းကပိုးပြီးတော့အသုံးတက်လာတာနဲ့အများပွဲတွေမှာလည်းဒီပစ္စည်းကိုဝတ်ဆင်အသုံးပြုဖို့စီကံသတ်မှတ်ချက်တွေထည့်မယ်ဆိုလဲထည့်လာနိုင်ပါတယ်အခုချိန်မှာတော့တချို့အသင်းတွေကလုံးကြမှာဖြစ်ပေမဲ့ Premier League တခုလုံးတော့မဟုတ်ပါဘူ
းဒေတာအကစားသမားတွေကြားတယောက်နဲ့တယောက်ကတိတ်မကွာကြတာကြောင့်တကယ်လက်တွေ့ပွဲချိန်တွင်းမှာကစားသမားတွေရဲ့အချက်လက်တွေကိုရတာကနှီးပြတွေကိုအထောက်အကူဖြစ်စေပြီးတော့တကယ်အရေးကြီးတဲ့အချိန်မှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုလည်းချမှတ်စေနိုင်မှာဖြစ်ပါတယ်ခင်ဗျာ
Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလေးလုံးလာမွဲလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးရင်းအိမ်ကြီးတော့သူ
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
နိုင်ငံတွေနဲ့ပုံရိုးခက်ခဲတာပဲကားကြမ်းနဲ့မငင်းနေရတာကားကြမ်းတော့အခုဝင်းတက်ဆန်နေရတယ်ဒီကဲပတ်ဆောင်မရရောက်ဆန်မနေ့ပိုင်းကိုဈေးပိုးရောင်းစား
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းကြံပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သတင်းရှင်တွေနားဆင်လို့တဲ့တည်ထချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးပါမယ်ရှင
်။ရခိုင်ပြည်နယ်မောင်တော်ဒေသမှာချမ်းဖက်တိုက်ခိုက်မှုတွေတွင်လူပေါင်း100လေးဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတော်အထက်မင်းကန်ယုံသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်တပ်ဖွဲ့ဝင်12ဦးကြာဆုံးပြီးအရက်သား73ဦးသေဆုံးခဲ့ရပြီးနောက်အချမ်းဖက်သမား89ဦးကိုအသေးရမိကြောင်းဖော်ပြထားပါတယ်။အချမ်းဖက်တိုက်ခိုက်သူတွေကအစိုးရလုံခြုံရေးစခန်းတွေအစိုးရတာဝန်ရှိသူတွေရဲ့တွာလာမှုတွေကိုဖောက်ခွဲတိုက်ခိုက်နေကြသလိုယာနဲ့ချီအင်အားရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံဒုက္ခသည်လူ4000လောက်ကိုကယ်တင်ထားရတယ်လို့မြန်မာအစိုးရဘက်ကပြောကြားထားပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကမွတ်စလင်တွေဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးပမ်းနေကြတယ်လို့ဆိုပါတယ်။အစိုးရတပ်ဖွဲ့တွေအနေနဲ့အဲ့ဒီမှာရှိတဲ့မွတ်စလင်အဖွဲ့တွေမနေ့စနေနေ့ကမောင်တော်မြို့နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တာလို့မြန်မာအစိုးရနဲ့ရခိုင်ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်သမားတွေရဲ့တိုက်ခတ်မှုတွေကြောင့်သေဆုံးသူဟာဆိုလဲ104ယောက်ရှိသွားပြီလို့မြန်မာအစိုးရဘက်ကထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ရှေ့တောင်ပိုင်းမှာဝင်ရောက်တိုက်ခတ်နေစေဖြစ်တဲ့အပူပိုင်းမုန်တိုင်းဟာဗီကြောင့်မနေ့စနေနေ့ကတဦးထပ်မံသေဆုံးရတာကြောင့်သေဆုံးသူ2ဦးရှိသွားပြီဖြစ်ပြီးရေကြီးရေလွှမ်းမှုမှုတွေနဲ့လေဆင်နာမောင်းကျရောက်တာတွေကြောင့်ဒေသခံတွေအတွက်အန္တရာယ်ရှိနေစေဖြစ်ပါတယ်ဒုတိယမြောက်သေဆုံးသူကအမျိုးသမီးဖြစ်ပြီးဟူစတန်မြို့အနောက်ပိုင်းမှာရေကြီးနေတဲ့လမ်းပေါ်ကိုကားတွေကနေဆင်းခဲ့ပုံရတယ်လို့အန်နာဘိုက်တို့ကပြောဆိုထားပါတယ်ရှင်
တရင်ချင်းချက်ကိုမတ်တင်ကြီးထိုက်တင်ညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ ZBL ထာကြီးဖြစ်ပါတယ်ကျမရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00-9:00 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.